ဒီနေ့ဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်စွာဘုရားရှင်ကိုယ်တော ัสสิโลอัสสิธรรมะตะเวขันธ์ไหนเวทีลาญุရှင်ပြုံးစံပွဲရုံဒေါက်တာမြေဦးညင်မြေဦးညင်မမင်းမင်းမိသားစုတို့၏သမတဒါနသမာဓိအဖြစ်ဖြင့်ဟောကြားအပ်သောတမနုံဘဝနှင့်ကံအကြောင်းဆွေးနွေးခြင်းတရားဒေသနာတော်ဒီနေ့ကြတော်သမီးခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကုန်ကိုအာယုံပြုကားတည်ကျူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုရစ်စုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါကောတိဟိတိယပမေယံကာလံကရုဏ္တောတိဒုက္ကရာတိခေရံကတောလောကဟိတယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယအများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအရေးအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မီယံဤတွင်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလံလေးအပြင်ခြေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတ္တလောကဤအကျိုးစီးပွားအလုံးကအတိဒုက္ခရာနိဥ္စာအသက်ခြေလက်အင်္ဂါမိတ္တကြီးမှသမိတာနှင့်တထာဇနီစွန်ညင်းကြီးဟုကျက်သီထဝဲငါးသွဲအစုအလုံးခဲရင်တော်မူရုံကိုကရုဏာဖျားဖြင့်ယံဤတန်ကျုပ်ကိုအာထုတော်မူရသည်ဖြစ်၏ခေရံလက်ချေမြေလုံးအသက်ဆုံးလျက်နှလုံးစိတ်ဝံကိုရောဤပင်မင်းတို့ကတောဘဝတဏ္ဏချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏီကတ္တတ္တဝါများယင်ဝေတာကဲ့သို့တဏှာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတဏ္ဍနာထသဝိနည်းများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတအကုန်ပေါင်းခါသည်ဖြင့်နာထမြညာထိုရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြော့မံကိုလျော၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစေစေမသိဖြစ်ပါစေတည်တမလွန်ဘဝနှင့်ကံအကြောင်းဆွေးနွေးခြင်းအများနာလက်အောင်လို့ဒီအချက်လက်နဲ့ပတ်သက်ပြီးတော့ဆွေးနွေးဟောကြားပုံပိဋကသုံးပုံမှာမြတ်စွာဘုရားဟောကြားထားတဲ့တရားတွေတဲ့မြတ်စွာဘုရားရဲ့တပိသသာဝကတွေအစဉ်ဟောကြားထားတဲ့တရားတွေတဲ့တမလွန်ဘဝနဲ့ကံအကြောင်းဆိုတော့သူတို့တုတ်တန်နေရှိပါဒီထဲမှာမှတ်သားလိုက်တဲ့တုတ်တန်တစ်ခုကတော့တမလွန်ဘဝနဲ့ကံအကြောင်းကိုအဓိကထားပြီးတော့ဆွေးနွေးတဲ့တုတ်တန်တစ်ခုကပါရာတိသာစဉ်ညာတုတ်တော်ဘုရားရဲ့တရားတော်တွေမှာလွန်ခဲ့တဲ့နှစ်ပေါင်း2500ကဟောထားတယ်ပဲဖြစ်ပေမဲ့လို့စဉ်ဆက်မကြလက်ဆင့်ကမ်းပြီးတော့သဲဆောင်လာတဲ့အတွက်ကြောင့် ทุเดียญาปยาสาทิงนิคิยามานังอาทิอาอินียานังอาเนติเสดีวยาวชิจิโรนาพระเยมุยินจันเนกุปาลีบาตาเนยีธาราชุจิด้วยจังปาลีสาปิมัตตภูสโลชินโนเลพระหัวจาเนติยารมาริโกโนมตินัญญาแต่เจ้าชายาชายามีวิรุปาตาสกาลีเลยยังไม่บีรอดีละจ้ะปีกันตัวโมกุยันได้ดีละเช่นนั้นเยมานังกามาพิบิสุนโตพระพุทธเจ้าเรียนมาเองปีกันตัวเองนี่แกอาบิยามิสุรุชิมาเยปีกัดตัวมโหสโลเชนเลยทิสาเบรีอาลุงชมมีรพยาวระปีกัดสุเรเดชเวการอปีอยู่ยามเอชันจะฮัลโหลที่เราได้เกิดยังน้าเดชเวดคือการอเช่นดาวสุเรเดชเวกุมารันเลยสิอีกนิดอิงลิลูกาตาพยามีรอบุราดิยารอริลิลาเรปกุริยารอปิติกาโกปีอัดเดสาปีลูกมาพยามีเนเช่นดาวสุเรนีเนพยามีรอบาสเกตุพยามีรอต้องยาตรีบาสเกตปิติกาต้องมุรุต้องตรีสุเรสกลงโกเวอินเดียนั่งกันสันสกฤตภาษาเลยสิทรีสุเรศกันลงตรงอยู่ที่ทรีสุเรศกันลงอ่ะอินเดียนั่งกันนะมึงก็อินเดียภาษาสกาลีเลยมึงก็น่าสมมาอังกฤษภาษาสกาลีอ่ะจาริยะที่ตู้สุเรกันนั่งน่าสมมาตั้งแต่เรียนจังTrinity triangle ดูดูดิฉันละก่อนเนาะต้องสุดเลยได้ไหมยะเราบาลีสับไปมาเราทีสันสกฤตมาเราทรีอะไรทรีสุดเลยต้องยศวิญญาณหัวใจเรียนรู้มาเรื่องต้องทีนี้เข้ามาเราทีนี้ลูกยานมาบุรีอะทรีบาสเกตสมิโยชนาวนีต้องลงบ่สมอดียาดูยาเยสับยาหัวใจเรตยาเรกูมาดันเดินดันต้องอยู่ตรงนั้นไปชาเรกขามาตีละเช่นเดนปัตเตมิโรขอทามีดีกาอาภิตาธนาเราเรียกวิญญาณมิโรตาธนาวัฏฐานยาเรยานโนเรได้นาจายาเมสิมิสิกันเรวินัยปิฏกาลเอริวินัยปิฏกาจารมาบาสเกตออฟดิสเพนโนที่เราอิงเรียนรู้เพียงนี้เราเลยนี่ได้จากเอร่างานตะคุณนั่นตัวตันดาบิริกาจารุบาสเกตออฟดิสคูสโซบิโรยศวิญญาเยดูดีเอสัตยานะกัจจีอังตัดวารีเอสัตยานะกัจจีอังเลตุยชินตงบุเมลูไลเลตุยชินตงอเมสุรังและด้วยจินตมุรีเนี่ยปัตติบีแล้วยังหัวใจเรตยาเรตุตันดาลุขอบีโรแล้วส่งบีรมาบีติกาจาระบีรมาตุเรตกะลงโกครูสุบีลุจันยาเรบอดบีรมาตุเรตกะลงเยนิเวกันครูข้องธรรมะดีเนตเตยาสวาวาตยาเรกุมอนตัตวาเรเนี่ยสัสสัมมุมะจิวเวเนสภาวะเตียรี่ฮะเปโปตะคูเนตะคูสัตว์เวมีตินပြီးတော့ဆိုင်ရဆိုင်ရကိစ္စတွေကိုဆောင်ရွက်တယ်ဆိုတာကိုစภาวะเตียรี่အလုံးချုံကုန်ပြီးတော့ဟောထားတာဤဓမ္မပိဋကဆိုပြီးသူရှိတယ်အဲ့တော့ဒုတိယမြတ်ပြားတဲ့မြတ်စွာဘုရားရဲ့တရားတော်တွေထဲမှာဆွေးနွေးမေးမြန်းပြီးတော့သိเสียရတယ်အများကြီးရှိတယ်ပေါ့မြတ်စွာဘုရားရှင်ကိုရောမြတ်ကလည်းတရားနဲ့ပတ်သက်ပြီးတော့ကာလေနဓမ္မတာကိစ္စလို့ဆိုရတယ်တရားနဲ့ပတ်သက်ပြီးတော့ဆွေးနွေးတာဓမ္မတာမအသိဉာဏ်ကိုတိုးတက်စေသို့တော့ဆွေးနွေးတယ်ဆိုတာတရားမြင်တာမဟုတ်ဘူးသ ပြောတာမှန်တယ်ငါပြောတာမှန်တယ်လို့ဒီလိုညှင်းခုန်တာကြတော့မြတ်စွာဘုရားကဘောကြဘူးညှင်းခုန်တာမျိုးမဟုတ်ပဲနဲ့အမှန်တရားပေါ်မှာခြေခံပြီးကိုယ်ကမှအမှန်ဆိုတဲ့တရားတွေတရားတန်တဲ့အနေထားမျိုးနဲ့ညှင်းရမှာမဟုတ်ဘူးဓမ္မနဲ့ပတ်သက်လာလို့ရှိရင်အကြောင်းနဲ့အကျိုးနဲ့လက်တွေ့ရှိသောမှုနဲ့ ဒီလိုရှုတော်မျိုးစုံကကြောင်းကျိုးစီလျော်မှုလက်တွေ့ကျင့်သုံးလို့ရမှုတကယ်စစ်မှန်မှုဆိုတဲ့အမှန်တရားပေါ်မှာအခြေခံပြီးတော့ဆွေးနွေးတဲ့အစွဲပေါ်မှာအခြေခံပြီးတော့မစွဲမဆွေးနွေးတဲ့အစွဲပေါ်မှာအခြေခံပြီးတော့မဆွေးနွေးတာညှင်းခုံတာပဲဖြစ်တယ်။အဲကြောင့်မို့ရသော်ဘုရားက ဣဒံမေဝသစ္စံမောဂမြညာနဲ့သာသာအမှန်တရားအရှိအတကားပဲလို့ဆိုတဲ့အယူအဆတစ်ခုလက်ဆောင်များကမထားဘူး။ဘယ်ရာလို့ဖြစ်ဖြစ်ကြောင်းကျုပ်စီလျော်မှုဆင်ញံတုံးတတ်ပြီ။အတိညာနဲ့ဆင်ញံတုံးတတ်ပြီ။အမှန်တရားဆိုတာငဲခံတယ်။အမှန်တရားဆိုတာဘယ်ဖြစ်ဘယ်ကာလမှမရှိရှိအမှန်တရားမှာ။ဖြစ်ပြောင်းသွားတဲ့အတွက်ကြောင့်ဒီတရားဟာ
မှားသွားတယ်ခုခေတ်ပြောတာလည်းဒိတ်အောက်သွားတာလို့ဖြစ်သွားတယ်ဆိုရှင်။ငွေရက်နှစ်ပေါင်း2500ကျော်ဟောခဲ့တဲ့တရားဒီလေးကြောင်းဟောခဲ့တဲ့ဒီလေးရဲ့စိတ်တွေတော်တာလေးဒီလေးဓမ္မတော်ဟာယဉ်ကျေးနံတရားတွေဟောတယ်။အဲလုံးရက်နှစ်ပေါင်း2500ကျော်ဒီလေးနဲ့ဒီလေးကိစ္စဒီလေးရဲ့စိတ်တွေတော်တာအရှိကအားဖြင့်သူလာတယ်ရှိတယ်ဟော။ အဲ့တော့ဘယ်အပြင်ခင်မီလို့ပြောင်းရမယ်ဆိုတာမျိုးရှိဘူး။လူသားတွေရှိနေတဲ့ဗျာဒီအချက်လက်တွေကအလုံးမှန်ကန်နေတယ်။ဘာဖြစ်လို့လဲဆိုတော့သဘာဝအမှန်ကတော့ဟောတာဖြစ်တော့။ဒါကြောင့်မို့လို့ဘုရားမြတ်စွာဘုရားအဆုံးအမဘာသာတရားလို့ခေါ်တယ်။
ရသော်ဘုရားယေသာရဏအဆုံးအမဝိနည်းခြင်းဆိုတဲ့အထက်တွေ။ဝိနည်းခြင်းဆိုတာလက်ကိုပဲတာ။ဘယ်ဘာသာပဲသိသိကြီးလိုက်လို့ရှိရင်လက်ကိုပဲဖြစ်တယ်။မကင်းလို့ဘူး။ဒီသာလက်ကိုပဲဖြစ်တယ်လို့ပြော။ဘာလို့လဲဆိုတော့ခေါ်ဆိုတာလက်ပဲလေ။ဘုရားတဲ့ကောင်းမြတ်ဘုရားရှိတဲ့ ဘုရားရှင်ကြီးကိုကိုးကွယ်တာမှန်တယ်ညာနဲ့ကိုးကွယ်တာပဲ။သာသနာ့ဓမ္မအားဖြင့်ဘာမှမသိနေတာလားလေ။နတ်ကိုးကွယ်တယ်ခရစ်ရှိကြီးဆိုတဲ့အကြောင်း။ဘုရားရဲ့အဆုံးအမဝိသနာရဲ့ပုဂ္ဂိုလ်ကနတ်ကိုးကွယ်တယ်ချက်မဟုတ်ဘူး။ဒါဆိုဘုရားပြောတဲ့တရားတော်တွေကိုရှင်းပြီးလည်းပြည့်ပြည့်စုံစုံကိုယ်တည်ပြီးတော့ပါ။ဒါကြောင့်ကိုးကွယ်တာလေ ကုနာကနတ်ကိုပဲလည်းကျွန်တော်ကပါချာတယ်။ဒါဆိုတရားကိုဘုရားဘာသာနဲ့ငိုးကွယ်ဝါးတယ်ငိုးကွယ်တယ်။အဲဒီငိုးကွယ်ကနတ်ကိုပဲဖြစ်တယ်။ဒါကအချာပါတယ်လို့ဆိုတာဘုရားပြတဲ့အကြည့်ကိုဘုရားဆိုလို့ရှိရင်နတ်ကိုပဲဖြစ်ရဲ့ရောကြီးသွားနိုင်တယ်။ဒါကြောင့်နတ်ကိုပဲဖြစ်ဆိုတာပါ။ဒီနတ်ကိုအကြောင်းပြုပြီးတော့နတ်ကိုပူဇော်ပဲပါတာလို့ဆိုလို့ရှိရင်ရှိပါဦးစားလေးတို့တယ်။ ပကုသောမပန္နာဘုရားရှင်၎င်းရောက်ပေးတဲ့တပည့်ကလည်းကြောက်တယ်တပည့်ကလည်းအားကိုးတယ်။လောကနဲ့ဒေါသနဲ့ကိုယ်ပဲရရှိပါ။တရားကိုကိုယ်ပဲရမှာချမ်းလို့ကိုယ်ပဲရမှာမဟုတ်ဘူး။ချမ်းလို့လည်းကိုယ်ပဲရတဲ့ကိစ္စကိုမပြောင်းဘူး။ဒုတိယကိုယ်ပဲရတဲ့ကိစ္စကိုမပြောင်းဘူး။ဘုလိုလောကဒုသာရကဘုရားကိုယ်ပဲရမှာမင်းလက်ရှိအောင်ကိုယ်ပဲရရှိ
အဲ့ဒီကိုယ်ကဘုရားရှင်ကိုယ်ပဲမဟုတ်စေနဲ့။တရားကိုယ်ကိုယ်ပဲဆိုတာပါဘာမှန်တရားကိုဟောကြားတော်တဲ့ပြည့်တဲ့ခြေရှိကြီးမားတဲ့တိတိညာချက်တဲ့ပုဂ္ဂိုလ်တွေနဲ့အားတော်ရဲ့လို့ရှိတယ်။ဒီနေ့ကဒီနေ့ကဒီနေ့ကိုယ်ပဲ။ဒီနေ့အရှင်သဘောမဆာတဲ့ပဲ။ဒုမဆာတဲ့ပဲ။
အဲ့လိုအနေနဲ့တရားကဘုရားရည်ရည်ဆိုတဲ့ကြောက်
ေမှာတို့အားရှိပါတဲ့မှာလို့ဒီလိုအနေထားလို့တဲ့ဘုရားကိုတို့ဝေနာဖို့ဆိုဒါကြောင့်ဒီအနေထားလို့တဲ့ကိုယ်ဝေတရဏေကောင်းတာမှမရဘူးလို့ပြောချင်တာလက်ဆောင်ဘုရားကကိုယ်ဝေတယ်ဆိုတာဘုရားကမကြမ်းတဲ့ဒီရနဲ့ခြေကောင်းနေကောင်းလို့လည်းမပြောနဲ့အဲ့ဒီခြေကောင်းနေကောင်းလို့မိမိကိုယ်နဲ့အသက်ကိုတောင်းချအခြေအနေကောင်းလို့မနေပြည့်တယ်ဆိုတာပါလေ။ယသဗျာကဘယ်မှာအမှန်ဘယ်မှာမှားလို့ခွင့်ချပြီးတော့ပေါ်ပြီ။အဲ့ဒီအမှားမှန်ကိုသိပြီးတဲ့အခါကိုယ်တိုင်အမှားမှန်ကိုသိရှိရတဲ့ဒီလေအမှားကိုရှာဖို့နဲ့အမှန်ကိုလောဆောင်ဖို့ညာဖို့တာဖြစ်တယ်။အဲ့ဒါဒီလိုတဲ့ဆရာကိုဘုန်းကြီးညာတယ်အဲ့တော့ဒါဘုရားကဘုရားဘုရားကိုယ်တော်ကချားတယ်ကျေပြတာကိုရှင်ရသဗျာဘုရားရဲ့ခေယာမဘုရားရဲ့ဘုရားမသာဖြစ်တာလေဆိုတော့ဘုရားရဲ့အဆုံးအမတိုင်းလက်ရှိဘဝမှာလည်းအရှင်းဆုံးတာအဲ့ဒီလည်းအရှင်းဆုံးဘုရားကိုယ်ရဲ့ဒီကအဲ့လိုလည်းအရှင်းဆုံးတော့မယ်ဆိုလို့ရှိရင်မှတ်ကြတဲ့အရှင်ကိုဘုရားမှာဖြစ်ချင်အဲ့တော့ဘာသာနဲ့အောင်မှာဒီဘုရားဘာသာရဲ့ပြုချတဲ့အသေးအမြင်တွေကတော့ဘာလို့ဆိုလဲ Faith ဆိုတဲ့ယုံကြည်မှုဒီကံထားနားလည်တဲ့ဒီကံထားဒါကို Faith ရှိပါဆိုတာကိုဟောရတာတဏ္ဍာရုဆိုတဲ့ယုံကြည်မှုကိုဖြတ်သိပြီးတော့ Quasi ကနာဘူးတန်တဲ့တော့ဟောတဲ့နားလည်အတိအမြင်ရှိတဲ့ပြည်ထောင်ထားတဲ့ဘုရားရှိတယ်။ကိုယ်ကလည်းနားလည်တယ်။ဘာလို့လဲ။အဲ့ဒါစတဲ့နားလည်ဖို့ရှိတယ်။မမကလည်းနားလည်တယ်။အဲ့ဒီနားလည်ဖို့ဆိုတာဘယ်မှာရှိတယ်လဲ။ကိုယ့်ရဲ့တဏ္ဍာမှာရှိတယ်။ကိုယ့်ရဲ့အရေးကြီးတယ်။ဘုရားတွေမှာအတိညာဆိုတဲ့အရေးကြီးတာဘုရားပါရှိတယ်။ဘုရားလည်းအဲ့ဒီမရိယာကအရင်ရှိခဲ့တယ်တွတ်တက်တာလုံးဝဆိုလို့ရှိရင်ငါဖြတ်ရတာမဟုတ်ဘူးဒါကမရိယာကဖြစ်နေဒီတိုင်းပဲဒီကားတော်မှာမသွေးမထားရင်ဖြတ်တာမဟုတ်ဘူးမထက်ဘူးလေအလုံးကကားတော်မှာသွေးမထားဘူးခုနကမှရှိတဲ့အသိဉာဏ်နဲ့သွေးနေလို့ဘာတဲ့သွေးကတော့ရှိတယ်တရားသာလေစာပေနဲ့ဖတ်ရှိလေဒီကအမြင်နဲ့ဆွေးနွေးတာဟာအသိဉာဏ်ကိုကျေပေးနေတယ်။ဘောဓမာတဲ့ဒီတိုက်ပဲကြောင့်ဆရာလုံးဝသိပြီးဘုရားရှိခိုးတဲ့အခါလည်းတရားနဲ့ပြချက်ဆက်လာတယ်။ဘုဒ္ဓနာမှာရှိတဲ့အသိဉာဏ်တွေကသင်္ခါရအကျိုးသာအထုတ်ပြီးတော့ဒီလိုအဲ့ဒါကိုကျက်ဆက်တဲ့အတိုင်းဘုရားကလမ်းညွှန်ပေးတဲ့ဘာလို့ဆိုတော့ဒုက္ခတဲ့သာရဘုရားရဲ့ကြာရဘုရားရဲ့လုံးတဲ့နဲ့လုံးတဲ့ကိုသူပြောတယ်မလုံးတဲ့ကအားချောင်းလုံးတဲ့ကြောင့်ဆိုတာလဲရှင်းကြလုံးတဲ့ရဲ့ဘာသာလုံးတဲ့နဲ့ဆိုတာအကျိုးနဲ့အကြောင်းနဲ့အဆုံးနဲ့အကောင်းနဲ့ရှင်းရှင်းလင်းလင်းခွဲခြားပြီးတယ်အဲ့ဒါကြောင့်လို့မစောပြားတရားတော်လေးဆိုတာဆုံးမလေးသာသနာ့ဆွေတဲ့လေးကိုဆုံးမ။အဲဒီမြတ်စွာဘုရားရဲ့ဆုံးမတရားတော်ကိုပထမဉာဏ်ဖြင့်ချိန်မှားဆိုတော့ပြန်ဝင်နိုင်ကုန်ပါရှင်။ပါဠိဘာသာနဲ့ရှိနေတဲ့အဲဒီချက်မှာဒီနေ့မြတ်စွာဘုရားဟောကြားတဲ့တရားတော်လေးတွေမှာဘုရားရဲ့ရွေးချယ်ထားတာတမန်တော်နဲ့ဆရာတို့ကြားကိုဆွေးနွေးတဲ့ဒါအရေးကြီးတာလားလို့ဆိုဒီနေ့တိုင်းရှိကအားဖြင့်ရေးချီးတဘလုံးဘဝနဲ့ကံကြောင်းဆိုတဘလုံးဘဝကိုရုံနဲ့ရှိတယ်ဘယ်လိုလဲပုံကိုရှိတယ်ကံကိုလည်းခံတဲ့ပုံကိုရှိတယ်ကံကိုလည်းပုံကိုရှိတယ်ဒီနေ့မှာလည်းရှိရမှာဘူးလူသားတွေရှိနေတဲ့ကဘာဘုက္ခလာတွေကလူတွေထဲမှာဒီဘဝလာနေရှိတယ်လူသားတွေဆုံးသားပြီးစဉ်းစားပြေးပေါ်လာကြတယ်ကဒီဒီဝါဒနှစ်ခုရှင်းတယ်ပြည့်ရှိတယ်
Thank you.
ဘူးပြေကနေအဲ့ဒါလည်းအကျိုးရှိဘူးလို့ပြင်းနေတာကုသလက်ဆောင်ဒါနာလေးပေးတယ်ဒါလေးလည်းအကျိုးရှိဘူးဟောဒီပြေကနေသုံးမျိုးချက်ချင်းထွက်လာပြေကနေသုံးမျိုးဘာမှအကျိုးရှိဘူးလို့ဒီလိုညင်းပယ်လို့မှာတော့လက်ထောက်ပါတော့ခေါ်အဲ့တော့လူတိုင်းချင်းညင်းပယ်တာဆိုညင်းပယ်တပိကလက်ခံနေအဋ္ဌိကျေနအဋ္ဌိကျေနအဋ္ဌိကုဒ္ဒေအေဒီရတနာပြေရကံကျူရှိရဲ့အဋ္ဌိကျေနတနာလည်းကျူရှိတာပဲသစ္စာပန္နပြေရကံကျူရှိဘာဝိတိတိဟောပိကံတဲ့ဒုတိယရှိတယ်ဒီလိုလက္ခဏာပေါ်ရှိတာတစ်ခုအဲ့ဒါကိုအဋ္ဌိကာမဟာဘုရားဒါကဥစ္စာရှိအချက်ဆက်ခုကိုချိန်ခံပြီးတော့ဒီအမြင်နဲ့ခုပြည့်ချာတာလေးဘာသာဓမ္မတော်နဲ့ပါပြောလို့ဆိုတော့ဓာတိဥက္ကဋ္ဌဒုက္ကဋ္ဌံကာမန္တံပလံဝိပါကောနံပါတ်၄ကဓာတိဥက္ကဋ္ဌံဒုက္ကဋ္ဌဒုက္ကဋ္ဌံကာမန္တံပလံဝိပါကောကုသိုလ်အကုသိုလ်တို့ရဲ့အကျိုးတရားဆိုမရှိဘူးဒီလိုဘုရားကလည်းဘာလို့ကုသိုလ်အကုသိုလ်တွေအကျိုးတရားဆိုရှိတယ်တကယ်ကြီးအဲ့တော့အမြင်ကမျိုးရှိအမြင်မျိုးရှိပထမတစ်ခုကဘာလဲလဲဓာတိအញ្ញံတော်ကောဓာတိရောတော်ငါးနဲ့၆ဓာတိအញ្ញံတော်ကောဓာတိရောတော်ဒီလောကဆိုတာလည်းမရှိဘူးအဲ့ဘုက္ကဘာလို့ဆိုလဲဘုဒ္ဓဘာသာဘွားကပုဂ္ဂိုလ်တွေတခြားလောကကပုဂ္ဂိုလ်တွေဒီလောကဆိုတာမရှိဘူး။နောက်တစ်ခါဒီလောကပုဂ္ဂိုလ်တွေအတွက်နောက်တစ်ခါလောကဆိုတာမရှိဘူး။ဒါပေမဲ့ဘာသာတူတာလေဘုဒ္ဓအဋ္ဌိအယံလောကောအဋ္ဌိသောလောကောဒီလောကဆိုတာမရှိတယ်။နောက်လောကဆိုတာရှိတယ်။ဘယ်လိုလဲ။
ဒီလောကအကြောင်းကိုထောပြောနိုင်တယ်မှတ်သိတယ်အပြည့် ာမှာပြုံးနေတာလေ
ပြုသားမရမရှိလို့ယူနေတယ
်ပေါ့အစားတော့အ
ဲ့ဒီဘက်ကတော့ဘာလို့ရှိတယ်အတိတ်ကိုစဉ်းစားတဲ့ဘုရားတော်ကြီးပြောကြအောင်ဘဝကြီးကြောင့်ကိုယ်တိုင်ပြီးဘာမှကြာတာဟောပြောလိုက်တယ်ကိစ္စကဘာထူးခြားလဲတတ်မဲ့ကြီးဉာဏ်ရှိအရာဆိုရှိတယ်ဘုရားဒီစိတ်ချက်ဒီစေတ္တအဲဒီစေတ္တနဲ့ပတ်သက်ပြီးတော့ဒီအတ္တဝါရေမြင်တာနှမျိုးပြန်ဘယ်ခိရောရောဒီနှမျိုးပဲဘယ်ခိရောဒီစေတ္တမျိုးလုံးတော့ဟုတ်ချင်ပါဘူးဒီစေတ္တကတစ်ချက်ချက်တော့နေပါစေတ္တလုံးမင်းကိုပါပါတယ်တရှိတာဘာသာသမားနဲ့အတ္တိတာဘာသာသမားဒီစေတ္တကိုရှိတယ်လို့လက်ခံတဲ့သူကဘာလဲမရှိဘူးလို့ညစ်တယ်ဘာလဲဟောဒီလိုရှိတယ်ဘယ်လိုရှိတယ်လဲလက်ဆောင်ကဒီနေရာမှာဘုန်းကြီးတို့ဒီမာယာတိသာစဉ်ညာတော့အဓိကသွားပြီးတော့ဆွေးနွေးရမှာလဲတူသမဏဘုရားရှိတယ်လားမရှိဘူးချုပ်တော်ဘုရားကိုရဆိုင်တယ်ကံတရားဆိုတာရှိတာမရှိဘူးဒီချက်တဲ့ပါတယ်ဆွေးချက်တဲ့အချက်တွေကိုဆွေးပြီးတော့ဒါကြောင့်လို့အောင်ဆိုင်မှာပြေးတာသမဏဘုရားနဲ့ကံတရားဆွေးတွေ့တယ်ဟုတ်အဲ့ဒါလည်းတဲ့ပြီးတော့ပါဠိတော်ကညာတော့ဒီကံတရားအဲ့တော့ဘာသာသူတွေကတော့ပြန်ပြရဒီချက်တွေကိုရေးပြထားတယ်။ရသော်ပြားကဒီချက်ချက်ကိုမြင်ပေတယ်၊ရေးပြတယ်အပြင်ကိုအလုပ်ပြီးရတဲ့နောသူစပိုင်ဆိုရင်နောသူစပိုင်နဲ့နောသူစပိုင်တော့နောကံ၃ပါးဆိုအလုပ်ကြတယ်။စိတ်ထဲမှာဖြစ်တဲ့နောကံ၃မျိုးဆိုတာဘာလဲလို့ဆိုတယ်တော်သူဆိုင်ကအမေစာညာပါရမေစာတည်းအမေစာကတဏ္ဍာရှိကိုကိုယ်ပစ္စည်းဖြစ်လို့ဘုရားနဲ့တွေ့တဲ့အဲညာပါရဆိုတာတစ်ခါတော့မျက်စိဖြစ်နေတဲ့တချင်ချင်ချင်းစင်းတွေကရောက်သွားခြင်းတည်းဆိုတဲ့တော်တာနဲ့တွေ့တဲ့အဲနောက်တစ်ခါမေစာတည်းဖြစ်ဆိုတော့ဟောရစ်ဆက်တဲ့ကိုမရှိဘူးလို့မြင်တာပါနေတဲ့အမှုဒီစက်ချက်ကိုမြင်လို့ရှိရင်မရှိဘူး။ဒါမနောကံ။မနောဒုစရိုက်ပေါ့။စိတ်ထဲမှာဖြစ်ပေါ်လာတယ်။ဒုစရိုက်။ဒါကလည်းရှိတယ်လို့လက်ခံတာတော့တမ္မာဒိဋ္ဌိမှတ်ကန်တဲ့အနေလို့ပြောတယ်။ဒီမနောဒုစရိုက်ဆိုတာနာမိတ်သာအဗျာပါဒတမ္မာဒိဋ္ဌိ။ဟာဒီလိုအဲ့ဒီမှာခုဒီကနေ့ပြောတဲ့တာကဘိသဒိဋ္ဌိနဲ့သမ္မာဒိဋ္ဌိဘိသဒိဋ္ဌိဆိုတဲ့နေရာမှာဒီစေတ္တကိုမြင်တာကတော့ဒီနေရာမှာဘိသဒိဋ္ဌိကိုဆိုတာကတက္ကရာဒိဋ္ဌိတွေတော့ဆက်တာပဲအခြေခံကြတဲ့ဘိသဒိဋ္ဌိယူဆရတဲ့ဘာသာဘိသဒိဋ္ဌိဆိုတာဒီစေတ္တကိုမြင်ဘိသဒိဋ္ဌိတို့ဟာဒီစေတ္တနဲ့စေတ္တကိုမြင်တာဖြစ်ရင်သမ္မာဒိဋ္ဌိပက္ခနဲ့အဲနဲ့ပါရတဲ့အဲကဲဘာလို့မှန်ပြီးတော့ဘာလို့မှားတယ်လဲပြောချင်တာ။အဲ့တော့ပြန်ဆက်ပြန်။ဒါကိုစဉ်းစားဖို့စဉ်းစားနေတယ်။အပ္ပတ္တကတော့ဒါဆိုဘောနာရှိ။ဒါဆိုဘောနာရှိ။ပိဋကတ်ရဲ့လမ်းကိုလည်းသိချင်တယ်ဆိုတော့ဘောနာရှိ။ဒီဒီနှစ်ခုရဲ့စဉ်းစားကြည့်။ကံတရားမှုကိုကြည့်ပဲလိုက်တဲ့ပုဂ္ဂိုလ်တရားမှာဘောဂဝိဇ္ဇံအတိအနဲ့တရားစင်သာကံတရားကိုလက်ခံကံတော်ဘောဂကိုလက်ခံလို့ဆိုတဲ့ပုဂ္ဂိုလ်ရဲ့ကံတရားကိုလက်ခံတယ်ကံတော်ဘောဂကိုလက်ခံတယ်ဆိုတဲ့ပုဂ္ဂိုလ်ရဲ့စင်သာလို့စင်သာနေတူနေတယ်မဖြစ်ဘူးကံတော်ဘောဂကိုလက်ခံထားတဲ့ပုဂ္ဂိုလ်ရောဘာသိပြီးနောက်ချေဥပါပဲဆိုတဲ့ပုဂ္ဂိုလ်ရောကောင်းတယ်လို့လုပ်ဖို့စင်သာလို့အပြည့်အဝတင်ပြီးနောက်ဖြစ်လာတယ်။ဒီတဲ့သူဆိုးမှာ။ဘာလို့ကဘုမဘယ်သူမှဆိုးလို့မလိုလား။ဟုတ်ကဲ့။ဘုရားရဲ့စိတ်ကချမ်းသာ
ကောင်းနေလိုက်တဲ့အတွက်ကြောင့်တမလွန်လောကရှိတယ်ဆိုတဲ့အခါမှာလည်းနောက်ဘဝကောင်းတဲ့ဘဝကိုရောက်ရမယ် ရှိတဲ့အဆင့်မြင့်တဲ့အနေအထားတစ်ခုကိုရောက်သွားနိုင်တယ်။ဆိုတော့နောက်ဆုံးမှာကမ္မလောကမရှိဘူးလို့ဆိုပြီးတော့ကောင်းအောင်မနေတဲ့ပုဂ္ဂိုလ်တယောက်ဟာဒီဘဝမှာလည်းပဲလူဆိုးလို့ပြောခံရတယ်။နောက်ဘဝကျတော့လည်းကမ္မလောကရှိလာသည့်အတွက်ကြောင့်ဒုက္ခရောက်တယ်။ပင်ငယ်ကြပြီးဒုက္ခရောက်တယ်။ဟောတစ်ချက်သလုံးနှစ်ဖက်သလုံးဆုံးဖြုံးနေလာတယ်လို့ဒီလိုမျိုးဆိုပြထောက်ပြကဲတမလုံးလောကရှိတယ်လို့လက်ခံပြီးကောင်းအောင်နေတဲ့ပုဂ္ဂိုလ်ဟာဒီဘဝမှာလည်းလူတော်လူကောင်းလို့သတ်မှတ်ခံရတယ်။နောက်ဘဝရောက်တဲ့အခါလဲကောင်းရသူကလေးဘုံရောက်တယ်ဆိုတော့နှစ်ဖက်စလုံးသူကအကျိုးရ။ဒါမြတ်စွာဘုရားရဲ့ဒီသုံးတဲ့ဆုံးမတဲ့အတွေ့အခေါ်တစ်ခုပဲပေါ့။အဲ့ဒါလို့ရှုမြင်သုံးသပ်ပါလို့အပ္ပနကသုတ်တာမြတ်စွာဘုရားဒီလိုဟောတယ်။အဲ့တော့အဲ့လိုရှုမြင်သုံးသပ်လို့ရှိရင်ရှိတယ်မရှိဘူးကိုယ်ဆုံးဖြတ်နိုင်ဘူးဆုံးဖြတ်နိုင်သောမရှိဘူးဆိုလို့ရှိရင်ကျိုးချောင်းဆင်ញင်နိုင်တဲ့ဉာဏ်ဟာအမြဲတမ်းအရေးကြီးတယ်။ဒါပေမဲ့950တဲ့ပဲဇာလန်တစ်ခုရှိဇတ်ဇာလန်လေးတစ်ခုကြာသမုဒ္ဒဝါဏိဇာဇတ်ဆိုအဲ့ဒါအလုံးမှတ်သားစရာကောင်းတယ်ပေးကြတာလို့မသေးကြဘူးဆိုတဲ့နေရာမှာသေးကြတာကိုရွေးဖို့လိုအပ်တယ်အဲ့ဒီဇာလံကဘာလို့ဆိုလို့ရှိရင်လူတွေကသင်္ဘောပြက်လို့ပင်လယ်ထဲမျောသွားမျောသွားတဲ့အခါကျတော့ရှေးတုန်းကတော့ဒီပင်လယ်ကျွန်းတွေမှာအတူတူမရောက်ကြဘူးလေအခုနောက်ပိုင်းကျတော့မှသင်္ဘောတွေဘာတွေနဲ့ဆိုကျွန်းတွေမှန်တရားလူတွေရောက်ကုန်ကြတယ်အဲ့တော့ရှေးခေတ်တုန်းကတော့အဲ့လိုကျွန်းတွေမရောက်သင်္ဘောပြက်တဲ့အခါကျတော့ကျွန်းပေါ်လူတွေရောက်သွားလူအုပ်စုအုပ်စုနှစ်စုရောက်သွားတယ်တစ်စု900လောက်ရှိတယ်လူတစ်ထောင်လောက်အဲ့ဒီကျွန်းပေါ်ရောက်သွားတယ်ဆိုတာ။အဲ့ဒီကျွန်းပေါ်မှာနေထိုင်ပြီးတော့စားတော့ကြတယ်။ပြန်မို့ရလဲခက်တယ်။ပင်လယ်ဆိုတာအမြဲတမ်းဝေးလံတဲ့နေရာရောက်သွားပြီ။အင်းမောကလည်းပြက်သွားတယ်ဆိုတော့ကိုယ့်နေရာကိုပြန်မို့ခက်တော့ပင်လယ်ပေါ်မှာအဲ့ဒီကျွန်းမှာပဲနေလိုက်ကြတယ်။အဲ့ဒီကျွန်းကလူနေတဲ့နေရာမဟုတ်သင့်တဲ့ကြောင့်လူတွေနေတာကိုငကိုကျွန်းပေါ်မှာနေတဲ့လက်တွေပေါ့ကိုမမြင်ရတဲ့တ ত্ত্ব အဲခုခေတ္တကျွန်းတွေပေါ်မှာမူလကျွန်းသူကျွန်းသားဆာရှိသေးတဲ့ originity ဆိုတဲ့ဟာလေအဲ့ဒီ originity တွေကလည်းပဲကျွန်းပေါ်မှာလူရိုက်လို့ခေါ်ကြတာပေါ့မူလကျွန်းသားတွေကလည်းပဲကျွန်းပေါ်မှာရောက်လာတဲ့လူတွေကိုအနိုင်ပေးတတ်တယ်ပေါ့အခုကတော့သူတို့မဟုတ်ဘူးကျွန်းကိုစောင့်နေတဲ့လက်တွေပေါ့လူတွေမမြင်ရတဲ့လက်တွေအဲ့ဒီမှာလူတွေကကျောင်းပေါ်မှာနေတဲ့အခါထုံတန်းဆင်လာတိုင်းလူတွေဆိုတချို့ကတန်တန်ပြန်ပြန်မနေတတ်ဘူးညင်းညင်းပတ်ပတ်တယ်ကျောင်းဟာတဖြည်းဖြည်းလူတွေနေလာသည့်အတွက်ကြောင့်ရှင်ကြီးကျင်ငယ်ဟိုဆွန့်ဒီဆွန့်နဲ့ဆိုလူတွေရဲ့ဒီအနေထိုင်ညစ်ပတ်မှုကိုအကြောင်းပြုပြီးတော့ကျောင်းပေါ်မှာရှိတဲ့လက်တွေကစိတ်ဆိုးတယ်တောင်းချင်စိတ်ဆိုးလာတဲ့အခါကျဘာလုပ်လဲလို့လက်တွေကစီးဝေးကြတယ်ဒီကျောင်းပေါ်မှာလူတွေရောက်လာမကောင်းဘူးဒီလူတွေတော့ဟောင်းချပြင်မှာဖြစ်ဘယ်လိုလုပ်မလဲသူတို့ရဲ့စီမံချက်ကလည်းတော့ကြောက်စရာကောင်းတယ်လာမဲ့လာပြီးနေကြလို့ရှိရင်ပေါ့လာမဲ့လာပြီးနေကြလို့ရှိရင်ဂျီရေတက်ပြီးတော့ကျွန်းကြီးကိုရေလွှမ်းပြီးတော့အကုန်လုံးဆေးကြောပလိုက်လူတွေရောရေကြောပလိုက်စီ
မံကြီးရှိတဲ့ဘိုင်းလေးတွေကအဲ့တော့လာပြီးပြီပြီးတာတော့အလုပ်ကြောင်းကြရတယ်နော်ဖြည်းတဲ့အားရတဲ့ဆွေးနွေးမှုရှိတယ်တိတ်ပါဆရာကြီးပြောပြတာရှိတယ်တိတ်ပါဆရာကြီးအားဆွဲအားတို့ကျွန်တော်ဒါကြောင့်လာပြီးပြီရှင်ရေးရဖြည်းဖြည်းတဲ့ဒါလာတာဆွဲလို့လာရင်ကျန်ပြီးဆွဲအားကြဖြည်းတဲ့သောဘုရားရောမနစ်နာပြပေမှာ
ရှင်းထားတာလေးတခုပါတွေ့တယ်။ဘယ်လိုတွေ့တုံးဆိုတော့လာပြီနေ့ဒီရေတက်တာဘာလို့တက်တာတော့လို့ဆိုတော့အဲ့ဒီမှာလာရဲ့ဆွဲအားလို့မတုံလာတော့လာလာရောင်ကြောင်းနဲ့ပင်လယ်ထဲမှာရှိတဲ့စန္ဒရကန္တကြောက်တောင်ကြီးရှိတယ်တဲ့။ပင်လယ်ထဲမှာရှိတဲ့စန္ဒရကန္တကြောက်တွေကနေပြီးတော့ရေတွေအန်ဖက်တယ်အဲ့လိုအန်ထက်လာတဲ့အတွက်ကြောင့်ရေတွေပြားပြီးတော့ဒီတက်တယ်ဆိုတယ်လို့ပြော ဒီစကားနှစ်ခုကကွဲလွဲနေတာရှိတယ်နော်ကွဲလွဲနေတာရှိတယ်အားလုံးအများသိကြတဲ့သိပ္ပံဆရာကြီးပြောတဲ့စကားကလာရောက်မှဆွဲလို့ဒီရက်တဲ့လို့ဆိုတယ်အခုပါဠိစာပေမှာဒီပန်ယုတ်တနိကေသုတ်တံတစ်ခုဒီကမှာသူကလာရဲ့ဆွဲအားလို့မပြောဘူးလာရောက်တဲ့တွေ့တဲ့အခါမှာ
လည်းသတ္တရာကြံက၆တောင်၆ပုံရှိတယ်၆ပုံရှိ၆ဆောင်ကြီးရှိလာရောက်တဲ့အဲ့၆ဆောင်ကြီးရဲ့ရေးမှန်တယ်ရေးမှန်တယ်ဆက်ကြောက်ကအဲ့ဒီတချို့ကြောက်ကနေရောင်နဲ့တွေ့ပြီးမိတာတချို့ကြောက်ကလာနဲ့တွေ့ရေးမှန်ဖြစ်တယ
်အဲ့ဒီလိုကြောက်နှစ်မျိုးရှိတယ်ပင်လယ်ထဲမှာအဲ့ဒီကြောက်တွေကြောက်တောင်တွေကြောက်ဆောင်ကြီးတွေရှိလို့လာရောက်နဲ့တွေ့တဲ့အခါမှာရေတွေအန်တက်ပြီးတော့အဲ့ဒီနေ့ကျတော့ရေတွေတက်တယ်လို့အဲ့တော့အဲ့ဒီစကားကပို့ပြီးတော့တောင်တဘာဝကြတယ်လို့ခွန်ကြီးတော့စဉ်းစားမိတယ်ဘာလို့စဉ်းစားမိတာတော့ဆိုတခြားအကြောင်းကိုသူတို့ပါပြသေးလေတော့မသိဘူးလာရဲ့ဆွဲအားကြောင့်ပင်လည်းတဲကရေတွေတက်တယ်ဆိုရင်ဒီထဲကရေတွေတော့ဘာလို့မသိဘူးလဲရေတွေ
ရှိတယ်ရေအိုးတဲ့ကရေတွေရောပင်လယ်ထဲကရေတွေအများကြီးဆွဲနိုင်တယ်ဆိုလို့ရှိရင်ရေအိုးထဲကရေတွေတော့လာတာလည်းလေကြောင်ထွက်တာလည်းမဖြစ်ဘူးเนาะနောက်ပင်မြစ်ထဲကရေတွေရောကပုံချတတ်ပါတယ်ဆိုတော့တို့တော့မြစ်ထဲလိုရေအိုးထဲကရေတွေတို့တို့ကမဟုတ်ဘူးတိုင်းနေ
ဟုတ်တယ်ဟောအဲ့ဒါစဉ်းစားကြည့်ခေါင်းကြီးတို့ကပါဠိစာပေမှာလာတဲ့စကားကပို့ပြီးတော့ reasonable logical ဖြစ်သလားလို့တွေးမိတာပေါ့เนาะအဲ့ဒါလို့တွေးမိတယ်ကဲကောင်းပြီ။ဒါပြီးနေချာလို့ရှိရင်ဆူနာမီခြေတိုင်းကြီးတွေဒီရေတွေတက်ဆင်ပြီးတော့ကျွန်းကြီးကိုဆေးပြစ်မယ်ဆိုတဲ့အစီအဝေးဆုံးဖြတ်ချက်တစ်ခုချမယ်။အဲ့ဒီနတ်တွေထဲမှာလည်းစိတ်ကောင်းနှလုံးကောင်းရှိတဲ့နတ်တွေရှိတယ်။တဏှာရတဲ့နတ်ပေါ့။တဏှာရတဲ့နတ်တွေကဒီသရင်လည်းကြားရဟာဒီကောင်လေးသေးကုန်တော့မှပဲဒုက္ခ။အများသဘောတူဆုံးဖြတ်တာသူတို့လည်းမတတ်နိုင်ဘူးပေါ့နော်။ကရင်ပေါက်ကြသွားပြီးတော့ပြောတယ်အေးနတ်တွေကတော့ဒီလိုပဲမင်းတို့နေတာထိုင်တာညစ်ပတ်လို့ကျွန်းကြီးကိုဆေးတော့မယ်အဲ့တော့မင်းတို့သတိထားကြဒီရက်မတိုင်ခင်ခွာကြခွာကြပေါ့ဒီမှာမနေကြနဲ့နေလို့ရှိရင်အကုန်သိလိုက်မယ်ဆိုတော့သရင်ပေးတယ်အဲ့ဒီလိုသရင်ပေးသွားတဲ့အချိန်မှာနောက်ထပ်ဒီမမှန်သရင်ပေးခြင်းနဲ့နှက်သားလည်းရှိသေးတယ်အရင်သတင်းပေးသွားတာကိုနောက်တယောက်ကပေါ်လာပြန်ပြီးတော့ဘာပြောသွားတော့ခုနကကောင်ပြောတော့မယုံရနဲ့ဘူးမင်းတို့နေလာတာကြာလိုက်ဘာဖြစ်ဘူးအေးစစ်နေကြလို့ဆိုပြီးပြောသွားကဲစဉ်းစားကြည့်ခွန်ကြီးတို့တွေဘာလုပ်ကြအောင်လဲအဲ့ဒီချင်းနော်ဒါဒီနေရာမှာဉာဏ်ဉာဏ်တွေအမှန်မှအရေးကြီးတယ်ကဲပထမပြောသွားတဲ့နတ်စကားအတိုင်းလာမယ့်နောက်နှစ်ပတ်ပေါ့လာပြီဆိုလို့ရှိရင်နောက်နှစ်ပတ်မှာဒီရည်ကြီးဒီကျွန်းကြီးဟာရေထဲမြုပ်တော့မယ်သူကပြောတော့နောက်တယောက်ကမဟုတ်ဘူးလို့ပြောတယ်အဲ့ဒါဘာလို့သင့်တယ်လဲဟောအဲ့ဒီမှာခေါင်းဆောင်နှစ်ယောက်ပေါ်လာတယ်တယောက်ကတော့အေးနောက်ပြောတာဟုတ်လောက်တယ်တို့တခါမှလည်းအတွေ့အကြုံမရှိဘူးအလကားဟိုလူကလာခေါလာဟလာတွေလာပြောသွားတာဆိုပြီးပထမနတ်ပြောတာခေါလာဟလာတွေယုံကြံမရှိဘူးဆိုပြီးတော့သုံးဖြတ်တယ်ကိုတယောက်ကတော့ခေါင်းကောင်းနဲ့စဉ်းစားတယ်။အဲ့ဒီလူကခေါင်းကောင်းတယောက်ကစဉ်းစားတယ်။အေးတခါမှတော့မကြုံဘူး။မတော်တဆအဲ့ဒီနေကိုရေတက်လာတယ်တို့ဘယ်လိုလုပ်။ဒါစဉ်းစားတဲ့နေဟော။သူပထမနတ်ပြောသွားတဲ့စကားမှန်ရင်ဒုက္ခရောက်လေ။မမှန်ရင်လေဒုက္ခကိစ္စမရှိဘူး။မှန်ခဲ့ရင်ဒုက္ခရောက်လေ။အဲ့တော့သူပြင်ဆင်မှုတော့လုပ်တဲ့နေလို့ဆိုပြီးတော့ကျုံးပေါ်မှာရှိတဲ့တစ်ပင်ကြီးကြီးတွေကိုလှဲပြီးတော့တင်မောကြီးတွေလေကြီးတွေဆက်ထားတယ်ဆိုတော့သူ့လူခေါ်ပြီးတပတ်အတွင်းပြီးအောင်ဆက်ဆက်ပြီးတော့အေးကလေးတွေရောပါတယ်ရောအဲ့ဒီလာပြီနေနီးပြီဆိုရင်ကိုလိုချင်တဲ့ပစ္စည်းတွေပါတယ်အကုန်လုံးလေဘောအကုန်တင်းလူ900ဆက်မို့ရတယ်လေဆိုဟိုလူတွေကလာကြည့်တယ်မင်းတို့ဘာလို့ဟာရေမျောသွားမလို့ခုနပြောတယ်ကျွန်းဆေးမယ်လို့ပြောတယ်ဆေးရင်တို့ကအဆင်သင့်ဖြစ်အောင်လုပ်ထားမင်းတို့လည်းကားကောင်းနေကောလာလာရုံနေဆိုပြီးတော့ဟိုတအုပ်စုကပြောဟိုတအုပ်စုကတော့ ခါတိုင်းလိုပဲတောက်လို့စားလို့မောလို့ကြွလို့ဒီလိုပဲနေချာအပြင်မမခံဘူးတို့မဟုတ်တာမလုပ်ဘူးဆိုပြီးတော့ဒီလိုနေချာကဲလာပြီးနေလေရောက်လာရောဒီရတက်လာခါတိုင်းတက်နေကြပါဒါကယူဆိုင်เสียမလို့ပါဘူးဒီရတက်တယ်တက်တယ်လာလိုက်တာတစ်ပေကနေနှစ်ပေနှစ်ပေကနေသုံးပေသုံးပေကနေနောက်ဆုံးမှာခါတိုင်းနဲ့စိုးရင်ရေပတ်တွေထီအောင်ကြော်ထွက်သွားဟုတ်ကဲ့လားနောက်ဆုံးကြတော့ထန်းတစ်ချားလောက်ထီအောင်ပေ70ပေ20ပေ30ထီအောင်တက်တော့ဒုက္ခရောက်ပြီပေါ့ဟုတ်ကောအဲ့တော့လေလုထတဲ့လူတွေကတော့အေးအေးဆေးဆေးပဲလေပေါ်တက်ပြီးတော့ရွှဲလွှဲပြီးထွက်သွားကြခိုးလူ900ကတော့အဲ့ရေထဲမှာပဲပါသွားတယ်ကဲအဲ့ဒါစဉ်းစားကြည့်ပေါ့တမလွန်ဘဝနဲ့ပတ်သက်လာလို့ချင်းလေဘုန်းကြီးတို့တွေအဲ့ဒီတိုင်းပဲနော်ကိုမသေးကြဘူးစင်ပါတော့တေးချာတဲ့ဟာကိုလုတ်တဲ့နေအယူဝါဒနှစ်ခုရှိနေတယ်ဒါကလုတ်တဲ့နေဒီဒီဟာဒီလိုဖြစ်လိမ့်မယ်လို့ပြောတယ်တခုကမဖြစ်ဘူးလို့ပြောတယ်သိကြတာလုတ်တာအဲတမလမွားမရှိဘူးလို့ပြောတယ်တခုကရှိတယ်လို့ပြောတယ်သိကြတာကိုလုတ်တာဒီအဓိပ္ပာယ်ဆုံးအဲ့ဒါမြတ်စွာဘုရားပေးတဲ့ဆုံးမဩဝါဒတခုပဲအလုတ်တဲ့လုတ်တဲ့တာကိုလုတ်တာလုတ်တာပေါ့ဒါမို့တမလမွားနဲ့ကံတရားအကြောင်းကိုဆွေးနွေးတဲ့အခါအဓိကအားဖြင့်တပုဂ္ဂိုလ်ကြီးဆွေးနွေးသွားတာလေလို့ဆိုပါယတိရာဇင်ညဘယင်ကြီးနဲ့ရှင်ကုမာရကတ္တဝါကိုဆွေးနွေးသွားတာဒီတုတ်တာတမလုံးဘဝရှိတယ်ကံရှိတယ်တမလုံးဘဝမရှိဘူးကံမရှိဘူးဟောအမြင်နှမျိုးရှိတယ်အမြင်နှမျိုးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဆွေးနွေးတယ်ဆိုတာဒီတယောက်ကမယုံဘူးတယောက်ကမယုံဘူးဆိုတာလဲသူကသူသက်သေပြား။ဘာကြောင့် तू လက်မခံ။ကံကို तू ဘာကြောင့်လက်မခံ။တမလွန်ဘဝဆိုတာကို तू ဘာကြောင့်လက်မခံဘူးဆိုတာလဲ तू ကသူ့ရဲ့အထောက်အထားတွေပြတယ်။ဘယ်သူပဲဖြစ်ဖြစ်ပြောပြီဆိုရင်အထောက်အထားတော့ရှိကြမှာပဲပေါ့။မှန်တာမမှန်တာအတားအထားအထောက်အထားတွေနဲ့ပြကြ။ရှင်ကုမာရကတ္တဗကလည်း तू အထောက်အထားတွေနဲ့ तू ပြတယ်။နော်အထောက်အထားတွေပြပြီးတော့တမလွန်ဘဝနဲ့ကံအကြောင်းကိုဆွေးနွေးကြပါအဲ့တော့ဘုန်းကြီးတို့တွေဒီဗုဒ္ဓဘာသာဖြစ်လာပြီဆိုလို့ရှိရင်ဘုန်းကြီးတို့ဟာမြတ်စွာဘုရားရဲ့မြတ်စွာဘုရားကိုချီးညိုတယ်ကိုးကွယ်တယ်တခြားအကြောင်းတွေမြတ်စွာဘုရားဟောတဲ့တရားတွေအလုံးမှန်ကန်တယ်မှန်ကန်သည့်အတွက်ကြောင့်တမလွန်ဘဝကိုမြတ်စွာဘုရားကရှိတယ်လို့ဟောတာလားမရှိဘူးလားလို့ဟောတာလားလို့ဆိုရင်မြတ်စွာဘုရားကမရှိဘူးလို့ဆိုတဲ့လူကမိစ္ဆာတည်းရှိ။မာရင်တော့အမြင်လို့ဟောတယ်။အမြင်ရှိသူလို့ဟောတယ်။ရှိတယ်လို့မြင်လို့ရှိရင်တမ္မာဒိဋ္ဌိလို့ဟောတယ်။အဲ့ဒါကြောင့်မလို့ခွန်ကြီးတို့တွေကတမလွန်လောကဆိုတာကိုဘုရားဘာသာဖြစ်လာပြီဆိုရင်လက်ခံကြရတယ်။ဟော။နောက်တစ်ခုကံနဲ့ပတ်သက်လာတဲ့အခါမှာလည်းပဲကံကံရဲ့အကျိုးကိုငင်းပယ်တယ်ဆိုတဲ့ဝါဒရှိတယ်။အဲ့တော့မြတ်စွာဘုရားကကံနဲ့ပတ်သက်ပြီးဘယ်လိုဟောတော့ဆိုတော့မဘိတတကမ္မတကတတဝအားလုံးဟာကိုယ်ပိုင်နာကံပဲတဲ့ဟုတ်တယ်လေလူတွေကတော့ပိုင်ပြောကြတာပေါ့တိုက်ပိုင်နေကားပိုင်နေမြေးပိုင်နေချမ်းပိုင်နေတဲ့ပိုင်နာတွေပြောကြတာကိုယ်မျက်စိရောက်ပဲပိုင်ဆိုနောက်ဆုံးထားခဲ့တာတွေယူရမှာလားယူသွားလို့ရတာတကူမဝမရှိဘူးယူသွားလို့ရတာကံပဲရှိနော်ဒါကြောင့်မို့မြတ်စွာဘုရားကိုယ်ပိုင်ဥစ္စာဆိုတာကံပဲရှိတယ်တဲ့ကိုယ်ပိုင်နာဇန္တာတကူမဝပိုင်ဘူးပပိုင်မှုအဆိုင်ကိုအပိုင်လုံးနေကြတာနော်ခိတ္တကနာလေးဆက်ဆိုင်နေတာလေးကိုအပိုင်လို့ထင်နေတာထားခဲ့ရမယ်ဒီလိုဆိုလို့ရပါဘောသဗ္ဗေတ္တကမ္မတကမြတ်စွာဘုရားဘာဟောတော့ဆိုကမ္မဒါယတာကံရဲ့အမွေကိုခံကြရမယ်ကမ္မယောနိကမ္မဗန္ဓုကမ္မပဋိသရဏကံဟာတကယ်အကြောင်းတရားကံသာလင်ဆွေမျိုးနော်ကံတာလင်အာကိုးเสียရှိတယ်ယံကံမံကရိတန္တိကလျာဏံဝါပါပကံဝါကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ကိုလုတ်တဲ့ကံတတ္တကမ္မတ္တထာယတာဝိတ္တံကအဲ့ဒီကံရဲ့အကျိုးကိုအမွေခံရမှာလူတိုင်းလူတိုင်းဟာကိုလုတ်တဲ့ကောင်းကံဆိုးကံတို့ရဲ့ကောင်းမွေဆိုးမွေကိုခံစားကြရမယ်ဆိုတာဒါကမ္မတကကမ္မဝါဒီဆိုတာ พยาสูสูดีพยาเนี่ยมาหอบกูพยาสูสูกันที่ลูกหอเลยกางหูเล็กขันเนี่ยกางหูชี้เลยลูกเล็กขันเนี่ยกางหูแกกางชี้ไม่ชี้สุดาหูพอยืดเรื่อยๆก็ว่ากูชี้บ่กางสูดีมาดูเรื่องยิ่งกว่าเรื่องสุดาญาติว่าพี่กางเย่จูดียากูยิ่งกว่าร่างกูบีรบญาติกางหูเล็กเป็นยิ่งเป็นละชี้ကံကိုညင်ပယ်တဲ့ဝါရကိုအကရိယဝါရလို့ခေါ်တယ်အကရိယဝါရဆို non action cannot be done လို့ဆိုလို့လုပ်လို့မရဘူးဘာဖြစ်လို့လဲဆိုကုသိုလ်ဆိုတာမရှိဘူးမရှိသည့်အတွက်ကြောင့်လုပ်လို့မရဘူးအကုသိုလ်ဆိုတာလည်းမရှိဘူးမရှိလို့လုပ်လို့မရဘူးဒါလို့ဆိုအဲ့ဒါကကံကိုညင်ပယ်တဲ့ဝါရကိုအကရိယဝါရ non action လို့လို့ပြန်အဲ့ဒီဝါရကိုဟောပြောတာဘယ်သူတုန်းဆိုလို့ရှိရင်ပုရဏကတ္တပအိန္ဒိယနိုင်ငံမှာဗုဒ္ဓမြတ်စွာပွင့်တဲ့အချိန်မှာခေါင်းဆောင်ပြီးတော့ဟောတာပုရဏသူဟောတဲ့တရားလေးနည်းနည်းနာကြည့်ပေါ့စသိမ်းထားစရာကောင်းနော်နည်းနည်းနာကြည့်မယ်ဆိုလို့ရှိရင်ပုရဏကတ္တပကဘယ်လိုဟောတော့နတ္ထိပပံနတ္ထိပပတအာဂမောတဲ့အာဟုတုဆိုတာမရှိဘူးတဲ့အာဟုတုရဲ့အကျိုးလည်းဘယ်တော့မှမလာဘူးတဲ့မင်းတို့မကြောက်နဲ့တတ်နိုင်လို့ရှိရင်မင်းတို့လူသားဆက်ကြီးတီထွင်တင်းနှုတ်ဆက်ကြီးတီထွင်ပြီးတော့ကဘာမြေပြင်မှာရှိတဲ့လူတွေအားလုံးကိုတတ်ပြီးအပုံကြီးပုံတော်မင်းတို့ဒီအကုသိုလ်ရဲ့အကျိုးခံရမှာမဟုတ်ဘူးလို့သူကပြောအဲ့ဒါဆိုတော့စဉ်းစားကြည့်တမ်းမှာကံငြိမ်းချမ်းရေးကိုအားပေးတာလားဆိုးမဲ့လူတွေကိုအားပေးတာလားဟောလူဆိုးတွေကိုအားပေးတဲ့ဝါဒဖြစ်နေတော့ကဘာကြီးငြိမ်းချမ်းပြီးတော့တခုနဲ့တခုမတတ်မဖြတ်အကျဉ်းသာတရားတွေနဲ့နေရမယ်ကဘာကြီးကိုဆိုးသွားအောင်လှုပ်တာနဲ့မတူဘူးလားအော်တစ်ခါကလည်းသူကရှိတယ်နတ္ထိပုံညာနတ္ထိပုံညာသာအာဂမောတဲ့အဲကုသိုလ်အကုသိုလ်ဆိုတာမရှိဘူးကုသိုလ်ရဲ့အကျိုးဆိုတာလည်းမလာဘူးတဲ့အဲ့ဒါကြောင့်မို့လို့တတ်နိုင်တယ်ညာမင်းတို့လူချင်တာလူဘာလို့ပဲလူလူဒီအကျိုးဘာမှရမှာမဟုတ်ဘူးလို့တစ်ခါကလည်းအဲ့လိုပြောအဲ့တော့အားလုံးငြင်းပယ်တဲ့ဝါရာကြီးဆိုတော့ဘာမှမလုပ်နဲ့လို့ပြောတဲ့ဝါရာကြီးပဲ။ဘာမှမလုပ်ရင်ဘာမှရမှာမဟုတ်ဘူးပေါ့။အဲ့တော့ဘာမှမလုပ်နဲ့လို့ပြောပေမဲ့လူဆိုတာဘာမှမလုပ်ပဲနေလို့ရတာမှမဟုတ်တာ။ဒီမှားရင်းနဲ့အယူကြီးတစ်ခုလက်ခံထားတာကောကအကုသိုလ်တုံကြီးပဲ။အဲမြတ်စွာဘုရားရဲ့အဆိုအရမိန့်တော်မူတဲ့တရားရဆိုမိစ္ဆာဒိဋ္ဌိတရားဒီကံကံဤအကျိုးကိုညင်းပယ်တဲ့မိစ္ဆာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်တရားဟာတဲ့လူပြည်နဲ့ပြည်တော်မှာမရမဖြစ်နိုင်ဘူးလို့ဒီလိုဟောတယ်။အဲ့ဒီမိစ္ဆာဒိဋ္ဌိကနတ်ပြည်တော်မှာနတ်ပြည်တော်မရောက်နိုင်ဘူး။သူကနတ်ပြည်ကိုတော်မှာအန္တရာယ်ဖြစ်တယ်။နတ်ပြည်ရောက်ဖို့တော်အန္တရာယ်ဖြစ်တယ်။အန္တရာယ်ဖြစ်တယ်ဆိုတာသူနတ်ပြည်ရောက်ဖို့ကုသိုလ်ကောင်းမှုမလုပ်သည့်အတွက်ကြောင့်ကောင်းရာဘုံတော်သူမရောက်နိုင်ဘူးလို့ပြောတာနော်။အဲ့တော့ဒီမိစ္ဆာဒိဋ္ဌိကသက္ကာယဒိဋ္ဌိတို့ဘာလို့ ਨੇ ဝိပဿနာနဲ့ဆိုင်တဲ့မိစ္ဆာဒိဋ္ဌိမဟုတ်ဘူးဒါအခြေခံနော်အဲ့တော့ဘုရားဘာသာဖြစ်ဖို့ဘာလို့ဆိုရင်ကံကံဤအကျိုးယုံကြည်မှုပါဘုရားဘာသာဖြစ်ဖို့အခြေခံ foundation ပဲပေါ့ကံကံဤအကျိုးမှမယုံကြည်ရင်ဘုရားဘာသာမဖြစ်ဘူးသူကကံကံဤအကျိုးကိုလက်ခံယုံကြည်မှုတော့ကံကံဤအကျိုးကိုဘုရားဘာသာကသာယုံကြည်တာလားတခြားဘာသာတွေကမယုံဘူးလားဆိုရင်ယုံတယ်တခြားဘာသာတွေလည်းယုံတာရှိကံကံဤအကျိုးလက်ခံသို့သောဘုရားဘာသာလက်ခံမှုကံကံဤအကျိုးဟာပြည့်ပြည့်စုံအောင်မြတ်စွာဘုရားကံအကြောင်းတွေကိုဟောပြောထားတာတွေရှိတယ်ပေါ့ဒါကြောင့်မို့ကံတရားဆိုတာကိုရှိတယ်လို့ဒီလိုလက်ခံရင်ရှိတယ်ကံရှိသည့်အတွက်ကြောင့်ဒီကံကိုလုပ်တဲ့ပုဂ္ဂိုလ်ရဲ့တမဏံဘဝဆိုတာရှိတယ်တမဏံဘဝဆိုတာရှိတယ်မြတ်စွာဘုရားကပရိသတ်သဘောပတ်မှာကံရှိပုံကိုဘယ်လိုဟောထားတာလဲအဝိဇ္ဇပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဉ်သင်္ခါရဆိုတာကံကိုပြောတာပဲအဝိဇ္ဇဆိုတာသစ္စာလေးပါးကိုအမှန်မသိသေးသည့်အဝိဇ္ဇမကင်းတဲ့ပုဂ္ဂိုလ်တွေဟာတဏှာထဲမှာလုံးမိလို့ရလုံးတယ်ကောင်းတာလည်းလုံးတယ်မကောင်းတာလည်းလုံးတယ်ကောင်းတာလုံးရင်ကုသိုလ်ဖြစ်တယ်မကောင်းတာလုံးရင်အကုသိုလ်ဖြစ်တယ်အဲ့ဒီဖြစ်လာတာတွေကံတရားတွေပဲလို့ဒီလိုဆိုလို့လားနော်အနာရကူကပြောမယ်ဆိုရင်ဥပါရဏပစ္စယဘောတဲ့လူတွေဆိုတာအစွဲလန်းကလေးနဲ့ဖ ဖြစ်ခြင်းနဲ့သဏ္ဍာန်ကလေးတွေဆွဲလမ်းမှုလေးတွေအခြေခံပြီးတော့ဘဝကိုဖြစ်စေတဲ့ကံတရားတွေကိုကျိုးပန်းအထောက်ကြတယ်။ဒါကြောင့်မို့ဥပါဒနာဖြစ်เสียဘဝဘဝဆိုတာလေဒီနေရာမှာဥတည်ချက်ကကမ္မဘဝကံတရားကိုပဲပြောတာပဲ။အဲ့တော့ဥပါဒံဆိုတာတဏှာနဲ့ဒိဋ္ဌိကိုဥပါဒံလို့ခေါ်တာ။အဝိဇ္ဇာဆိုတာအမှန်မသိတဲ့မောဟ။ဟောကြည့်လိုက်တဲ့အခါကျတော့မောဟရှိနေလို့ရှိရင်ကံတွေဖြစ်တယ်တဏှာတို့ဒိဋ္ဌိတို့ဆိုတဲ့ဥပါဒဏ်တွေရှိနေလို့ရှိရင်ကံတရားတွေဖြစ်နေပြီပဲအကြောင်းရှိလို့အကျိုးရှိတဲ့သဘောပဲမြတ်စွာဘုရားကတသက်ရှိနေတာလို့ပြောတာမဟုတ်ဘူးအကြောင်းရှိလို့အကျိုးရှိနေတာလည်းပြောပြတယ်အဲ့တော့ကမ္မဆိုတဲ့သက္ကလုံရဲ့အဓိပ္ပာယ်ကသူကအမှုကိစ္စအလုဆိုတဲ့အဓိပ္ပာယ်ညာသို့တော့မြတ်စွာဘုရားကအမှုကိစ္စအလုဆိုတာရစမြတ်တာဖြစ်တယ်အကျိုးတရားမြတ်တာဖြစ်တယ်သူကိုထုတ်လုံနေတာဘသူကထုတ်လုံတာလဲတွန်းအားဘသူကပေးနေတာအဲ့ဒီတွန်းအားပေးနေတဲ့စေတနာကိုမြတ်စွာဘုရားကံလို့ခေါ်လိုက်တာအဲ့တော့ကဲအဲ့ဒီနှစ်ခုကိုနည်းနည်းလေးစဉ်းစားကြည့်အောင်ကမ္မဆိုတာပြုလုံမှုပြုလုံမှုကိုကံလို့ခေါ်မလားသို့မဟုတ်အဲ့ဒီပြုလုံမှုကိုဖြစ်ပေါ်စေတဲ့စေတနာကိုကံလို့ခေါ်မလားလို့ဆိုတဲ့အခါအဘိဓမ္မာအရာဆိုလို့ရှိရင်ပြုလုပ်မှုကိုတွန်းအားပေးနေတဲ့စေရနာဝဒါလည်းကမ္မလို့ခေါ်တယ်။ဟုတ်ကဲ့လား။ပြုလုပ်မှုတသက်ကိုကမ္မလို့မခေါ်ဘူးတဲ့။ဒါဖြင့်ပြုလုပ်မှုတသက်ကိုကမ္မလို့ခေါ်လိုက်မယ်ဆိုရင်ဘာတွေဖြစ်နိုင်လဲ။ဒါကိုစဉ်းစားချက်။ဘာတွေဖြစ်နိုင်လို့ဆိုတခုပဲစဉ်းစား။ဘုန်းကြီးတို့တည်းလမ်းလျှောက်ပြီးတော့သွားတဲ့အခါမှာမတော်တဆပိုးကောင်လေးတွေနင်းတာများမရှိဘူးလားကိုကြောင့်တေးသွားတာတွေဥပမာမဲ့ခင်းရွက်တွေထဲမှာမမြင်လိုက်လို့ရင်လေးဖြောလိုက်တာတော့နော်အဲ့လိုဟာလေးတွေရောမရှိဘူးလားတခါတော့ကကြားတော်ကြားဦးသေးတယ်ဘုန်းကြီးကျောင်းတန်ခါးတွေအလွန်များတဲ့ဘုန်းကြီးကျောင်းတစ်ကျောင်းမှာနော်ညကလေးကမနေ့တန်ခါးလဲ300ဆိုတော့300စာဝေးတယ်ညကလေးကကစွန်ရက်တွေစင်းထားကစွရက်တွေဆင်းပြီးတော့ချင်းကြီးတစ်လုံးထဲမှာထည့်တာထည့်ထားတော့ကိုရင်တွေကလည်းပဲအဲ့ဒီလေးဘုံသားတွေပဲဒီတိုင်းထားတယ်အုပ်ထားပုံပေါ့ညကျတော့ခွေးပေါက်စလေးတွေအဲ့ချက်တက်အိတ်တက်နော်တက်အိတ်နေတာမနဲ့ကျတော့လည်းမိကမုံတုံဝါတာနဲ့အဲ့ဒါရင်သွေးတဲကိုအဲ့ဒါကစွရက်ဟင်းညို့ထည့်လိုက်တဲ့အခါကျတော့ခွေးလေးတွေပါပါပါနော်ခွေးဟင်းညို့ဖြစ်သွားခွေးသားနဲ့ချက်တဲ့ဟင်းညို့ဖြစ်သွားအဲ့ဒါမျိုးရောမဖြစ်နိုင်ဘူးလားအဲ့တော့ပြုလုပ်မှုကိုကံလို့ပြောမယ်ဆိုလို့ရှိရင်အမတ်တမဲ့ဖြစ်သွားတာတွေပါဒီပုဂ္ဂိုလ်ဟာပဏ္ဏတိပဒကံထိုက်တော့မှာပေါ့အဲ့တော့မြတ်စွာဘုရားကဒီလိုအမတ်တမဲ့လုပ်မိတာမျိုးကြတော့ကံလို့မသတ်မှတ်ဘူးစေရနာနဲ့လုပ်တယ်ကလားကံလို့သတ်မှတ်တယ်ပေါ့အနုမို့ဆိုလို့ရှိရင်ယဟနာဖြစ်တော်မှာပဲပတိလို့လမ်းလျှောက်ပြီးလို့အကောင်မလောင်လေးတက်နေပြီလို့သိသွားတာတွေအများကြီးရှိတာပဲလေအဲ့တော့ပါဏာတိပါဒလွတ်တဲ့ပုဂ္ဂိုလ်လောကမှာရှိမှာမဟုတ်တော့ဘူး။အဲ့ဒါကြောင့်မို့လို့ယုတ်တိမရှိဘူး။ reasonable မဖြစ်ဘူး။ logical မဖြစ်ဘူးပေါ့။အဲ့တော့မြတ်စွာဘုရားဟောတဲ့အဆုံးအမဟောတာတရားတွေကတကယ်ကိုနားလည်ပြီးတော့လောကသဘာဝနဲ့လက်တွေ့နဲ့နှိုင်းရှင်သုံးသပ်ပြီးတော့ကြည့်မယ်။အမတ်တမဲ့မနေဘဲနဲ့စဉ်ငင်စဉ်းစားလိုက်ဆိုတကယ်ကို logical ဖြစ်တယ်။နော်။ချောင်းကျိုးစီတော်မှုတွေကိုညာမမီလို့မတိသေးတာသာရှိမယ်တကယ်ချောင်းကျိုးစီလျော်မှုတွေကအများကြီးပဲချောင်းကျိုးစီလျော်တာမရှိဘူးဆိုတာကိုခေါင်းကြီးတို့တော့ဒီကနေ့ဒီအောင်တွေ့ကိုမတွေ့ဘူးနော်ချောင်းကျိုးစီလျော်တာရှိပဲအကုန်လုံးအကြောင်းနဲ့အကျိုးကိုမတိသေးတာသာရှိအေးကောင်းပြီကံတရားဆိုတာရှိအဲ့တော့ကံတရားဆိုတာသိကြပေါ့ကိုယ်တဏ္ဍာမှာဖြစ်တာပြောတော့မယ်ဆိုလို့ရှင်လဲတွေးပြီးတော့တွန်းအားနဲ့ပြောတာအဲ့ဒီစိတ်ထဲရဲ့တွန်းအားလေးတွေအခုတရားနာလာမယ်ဆိုတော့ဟောနာကျင်တဲ့စိတ်ဆန္ဒတွေဖြစ်လာတဲ့စေရနာတွန်းအားကြောင့်ဟောဒီရောက်လာကြတရားလာနာကြဒါလဲတွန်းအားပါတာပဲပေါ့အားလုံးလို့အဲ့ဒီလိုပဲစိတ်ထဲရဲ့တွန်းအားတွေစေရနာကို stimulation stimulation တို့ motivation တို့အများအားဖြင့်တော့ volition လို့ပြန်လေးရှိကြတယ်ပေါ့တကယ်တော့စိတ်ကိုသူကတွန်းအားပေးတဲ့သဘောလေးတွေစိတ်ထဲမှာတွန်းအားပေးတော့လှုပ်ရှက်သွားတယ်ပေါ့နော် ဘုရားဝဲချင်းပါခြင်းလေဆိုရယ်ဆန္ဒပြင်းထန်လာစေရနာရှိကအဲ့ဒီစေရနာကြောင့်လှုပ်ဖြစ်သွားဒီလိုဆိုလိုတာပေါ့ပရမစေရနာဖြစ်တယ်စေရနာဖြစ်လို့ကံရောက်တာကမနောကံတခါနှုတ်ကနေထုတ်ပြောလို့ရှင်ဝစီကကိုရီးလက်ရောက်လို့ရင်ကာယကတချို့ဟာကကာယကမြောက်လုံးမှအပြစ်ရှိတယ်တချို့ဟာကထုတ်ပြောမှအပြစ်ရှိတယ်တချို့ဟာကစိတ်แท้ဖြစ်အောင်နဲ့အပြစ်ရှိတယ်ဆိုတော့အာလုံးဘုရားဝါဒဝင်နေတည်တဲ့အချိန်မနောကံ3မျိုးရှိတယ်ဝစီကံ4မျိုးရှိတယ်ကာယကံ3မျိုးရှိတယ်ဟောအဲ့ဒါတွေကတချို့ကစိတ်ကူးတာနဲ့တင်ပဲကံဖြစ်သွားတချို့ကနှုတ်ကထုတ်ပြောမှကံဖြစ်တယ်ဥပမာလိမ့်နေလိမ့်မယ်ဆိုတာစိတ်ကူးထားတာပဲလေစိတ်ကူးပြီးမှလိမ့်တာအဲ့တော့လိမ့်နေဆိုတဲ့ကသူကနှုတ်ကထုတ်ပြောမှမမှန်တာပြောလိုက်မှသူကမုသာဝါဒကံဖြစ်တာဟုတ်အဲ့တော့နှုတ်ကထုတ်ပြောမှခံဖြစ်တယ်အဲ့ဒါကြမ်းကိုရီးလက်ရောက်ပါဏာတိပါဒအမှုပြုတယ်ဆိုတော့ကိုရီးလက်ရောက်တတ်တော့မှပါဏာတိပါဒအမှုဖြစ်တယ်ဆိုတော့သူကတဆင့်စီတဆင့်စီတက်တယ်အဲ့တော့ကံတရားဆိုတာကိုယ့်ရဲ့စိတ်ထဲကိုယ်တဏ္ဍာန်ထဲမှာဖြစ်တဲ့အရာရှိတော့ကြောင်းကံတရားမရှိဘူးလို့ငြင်းကြွယ်တာကတော့ရှိနေတာကြီးကိုမမြင်ရကြတာပေါ့ကိုယ်စိတ်ထဲမှာတွန်းအားတွေမရှိဘူးလားအဲ့ဒီရှိတဲ့တွန်းအားကိုပဲကံလို့ခေါ်တာပဲတခြားဟာကိုကံလို့ခေါ်တာမဟုတ်ဘူးဒီဘဝတောင်မှဒီလိုတွန်းအားတွေရှိခဲ့တယ်ဆိုရင်ဘဝရှိခဲ့တယ်လို့လက်ခံထားတဲ့ပုဂ္ဂိုလ်ဟာတွန်းအားတွေရှိနေငယ်ငယ်တုန်းကတွန်းအားတွေရှိတယ်ဆိုပါစို့ဆယ်နှစ်သားတုန်းကတွန်းအားတွေရှိတယ်အသက်20အရွယ်ရောက်တဲ့လူကပြန်ရှိရင်ဆယ်နှစ်တုန်းကတွန်းအားတွေကံနေပဲပေါ့အဲ့လိုပဲပေါ့အသက်အရွယ်ရတွန်းအားတွေဟောဒီဘဝမတိုင်ခင်ကလည်းတာမျိုးတွေဖြစ်ခဲ့တယ်ဖြစ်ခဲ့ဒါတွေဟာကံတရားတွေပဲလို့ပြောဆိုတာ။ဒါပြင်ကံတရားတွေကဘယ်နေရာမှာနေတာတော့ဘယ်လိုလုပ်ပြ။ဟော။အဲ့ဒါကမိလိမ္မာပညာမှာဆွေးနွေးထားတာတစ်ခုရှိတယ်။ကုဟိန်ကံမှာသိချမ်းနေကံတရားတွေကဘယ်မှာရှိကြ။ဆိုတော့အတိတ်ဘဝတုန်းကကုသကံဖြစ်စေအကုသကံဖြစ်စေလောက်ခဲ့တယ်။အဲ့ဒီလောက်ခဲ့တဲ့ကံတရားတွေဘယ်မှာရှိသလဲ။ဆိုတော့မေကုန်းကိုမိလိုက်တာမင်းကြီးကမေးတယ်မေးတော့ရှင်နာကလေးကဖြေတယ်ကံဆိုတာတဲ့ဆင်းဆင်းမပြတ်အရေးပါလာတယ်လို့ပါတာဘယ်နေရာမှာရှိတယ်လို့ပြောလို့တော့မရဘူးအရေးကဘယ်နှမှာရှိပြောလို့အရေးဆိုတာကြည့်အလင်းအောင်နဲ့ဟိုမှာတွေ့တဲ့အခါမှာအရေးဆိုထွက်လာတယ်ဟုတ်လားဒါပေမဲ့အဲ့ဒီအရေးပဲနားနေတာတော့လို့စဉ်းစားတာငါအရေးခဏနေတာတော့ခက်စရာမရှိတဲ့အချိန်ဘယ်တော့သွားထားတော့အဲ့ဒီအကျိတ်ကလေးကကိုတက်တူတူပဲရှိနေမှာပဲပေါ့နော်အဲ့လိုပဲပြောလို့ရမယ်တဲ့ဘယ်နေရာမှာရှိတယ်လို့ပြောလို့မရဘူးတဲ့ဟောနောက်တစ်ခုသူသိကျင်နေတယ်ဘယ်နေရာမှာရှိတယ်ဆိုတော့ဘယ်နေရာမှာရှိတယ်ဒီနေရာမှာရှိတယ်လို့ location ပေါ့ကံတရားဟာ location ဘယ်နေရာမှာရှိနေတယ်အဲ့ဒါကိုပြောပါလို့ဆိုအဘယ်နေရာမှာရှိတယ်လို့ပြောလို့တော့မရဘူး။ဒါပြဥပမာနဲ့ပြောမယ်ဆိုရင်ဘယ်လိုပြောမလို့လဲ။အတိမတိသေးတဲ့သစ်ပင်။သစ်ပင်တွေဟာတရက်ပင်စိုက်ထားတယ်။နော်စိုက်ထားတယ်။ဆိုပါတော့ဒီနေ့အတိပြီးတော့မယ်။မတိသေးခင်အချိန်အဲ့ဒီအတိတွေဘယ်မှာနေသလဲလို့ရှာလို့ရမလဲ။ခဏနေတယ်ဆိုတာ location နဲ့ပြလို့ရလား။မရဘူး။အဲ့ဒီမရတယ်လို့သို့တော့အသီးဟာမလာဘူးလားလာသလားမလာပါဘူးခင်ဗျာလာတယ်ခင်ဗျားလာတာတော့မိုးဘွားကြလာတာဆိုလို့ရှိရင်တော့မိုးဘွားမှာရှိတယ်ပဲပြောလို့ရအခုကမိုးဘွားကြလာတယ်မဟုတ်ဘူးเนาะအဲ့ဒါမျိုးလိုပဲတဲ့ဒါရှင်နာကလေးကဖြေတာဘုန်းကြီးတို့တွေလည်းတခါတော့စဉ်းစားမှုတယ်မေတ္တာလာမှာအဘိဓမ္မာသင်္နန်းသွားပို့ချတဲ့အခါကံနေဟာဘယ်မှာရှိလဲဆိုတော့တခါစဉ်းစားမှုကံဟာအုံနောက်မှာရှိသလားအုံနောက်မှာရှိလို့ရှိရင်လေအုံနောက်ပြတ်သွားရင်ကံနေပြတ်မသွားဘူးလားမော်တော်ဆိုင်ကအက်ဆီဒင့်ဖြစ်ပြီးတော့အုံနောက်ထွက်သွားလို့ရှိရင်ကံနေပါထွက်မကုန်ဘူးလားထွက်ကုန်လို့ရှိရင်သူအဘုသူတွေလှုပ်ထတာဒီဘဝဒီအုံနောက်ထဲပါသွားမှာပဲနောက်ဘဝတိုက်ဆိုင်အောင်ကြောင်းရှိတော့မဟုတ်ဘူးလားနှလုံးထဲမှာတည်ရှိတယ်ဆိုလို့ရှိရင်လည်းနှလုံးသားခွဲစိတ်ကူးတာတော့နှလုံးအတုတ္တတာတို့ကျတော့ပြေသွားနေမှာတို့ကံနဲ့အစ်စ်မှရှိတယ်ဆိုရင်လည်းနောက်တည်သွားတယ်ဆိုရင်လည်းနှလုံးသွေးရပ်သွားတယ်ဆိုတော့ဒီကံကနောက်မွားဘယ်လိုလုပ်လိုက်တာလဲ။လူကတည်သွားရင်အုံနောက်ကလည်း ဒီတချို့တွေထဲပါသွားတာပဲနှလုံးသားကရောဒီတချို့တွေထဲပဲပါသွားတာဒါဖြင့်ကံတရားတွေရောအဲ့ဒီပါသွားလားလို့ဒါကလူရင်းတွေတွေးချင်ရတာပေါ့နော်အဲ့တော့အခြေထုတ်တဲ့အခါကျတော့ဘယ်လိုထုတ်ရလဲစိတ်ကတန်တာနာလူတွေရဲ့ mental process စိတ်ကြီးစိတ်ကြီးရက်တော်တာလူချစ်ဦးလေလူကတော့အဲ့ချင်းအဲ့ပဲစိတ်ဆိုတာစိတ်ဖြစ်စဉ်ကြီးကသွားတာအဲ့နေတဲ့အချိန်မှာဘဝင်စိတ်ပဲလူရဲ့စိတ်အစဉ်မှာဘယ်တော့မှရန်နာနေတာမရှိဘူးပေါ့ပထမဆုံးဖြစ်တဲ့စိတ်ကိုပရိသေစိတ်လို့ခေါ်တယ်နောက်ဆုံးဖြစ်တဲ့စိတ်ကိုသုတိစိတ်လို့ခေါ်တယ်အော်ဒီကြားထဲမှာဖြစ်နေတဲ့စိတ်ကိုဝီတိစိတ်နဲ့ဘဝင်စိတ်တွေအိတ်နေတော့ဆိုရင်ဘဝင်စိတ်ဝီတိစိတ်ကို activity ပေါ့သူကအာယုန်နေနဲ့အလုံးလုံးနေတဲ့စိတ်တွေအိတ်ပြောင်းသွားရင်ဘဝင်စိတ်ဒါပဲဒီဟာပြတ်သွားတယ်လို့ဘယ်တော့မှမရှိဘူးဝီတိစိတ်ဖြစ်ရင်ဖြစ်မယ်ဘဝင်စိတ်ဖြစ်ရင်ဖြစ်မယ်သူကဘယ်ရင်းပေါ့ present နဲ့ active ပေါ့ဝီတိစိတ်က active အာယုန်နဲ့အလုံးလုံးကောင်းရင်စိတ်ဆိုတာဖြစ်စ်ငြိမ်သွားပြီးတော့သူကမူလအနေထားမျိုးနေအဲ့တော့ဖြစ်စဉ်ကတော့ပြတ်တယ်လို့ရှိအဲ့တော့ကံတရားတွေဟာဘယ်မှာရှိတုံးလို့တဏှာဖြင့်ဖြေရမယ်ဆိုလို့ရှိရင် mental process မှာရှိတယ်ပြောဒီစိတ်ပြတ်သွားရင်နောက်စိတ်နောက်စိတ်ပြတ်သွားရင်နောက်စိတ်သူက energy တွေအနေနဲ့ energy ဆိုတာအကောင်အထည်မှရှိတာစိုင်းအင်းတွေဟာအခုနဲ့တခုကြောင်းလဲပြီးတော့ဝင်သွားတာပဲရှိတယ်နိ။ဘာအင်းဆိုတာရှိတာ။အဲ့တော့စိတ်ရဲ့ဆွမ်းအားဆိုတဲ့ကမ္မတတ္တိတွေဟာပရမစိတ်ထဲမှာဒုတိယစိတ်ဒုတိယစိတ်ပြတ်သွားတော့တတိယစိတ်တတိယစိတ်ပြတ်သွားတယ်။စိတ်ဆိုတာကတော့ပြတ်နေတာပဲပေါ့။ခြေပိုင်းအားတွေပြည့်နောက်ကပေါ်ခြေကပြည့်နောက်ကပေါ်နဲ့ဒီလိုသွားတာ။ဒါကြောင့်မို့အဲ့ဒါကိုခေါ်တာပဲ။အနန္တရပစ္စယောသမန္တရပစ္စယောတို့နတ္ထိပစ္စယောတို့ဝိကတပစ္စယောနောက်အာသေဝနပစ္စယောလို့ဆိုတာဒါတွေဟောတာပဲနော်မရှိတော့မှနောက်ဟာပေါ်လို့ရတာကိုအဲ့နောက်ပေါ်တဲ့အထဲမှာရှေးဟာရဲ့ energy တွေစွန့်ရင်းနေရှိရှိကဲကမ္ဘာကိုကိုစဉ်းစားကြည့်ပေါ့ငယ်ငယ်တုန်းကသင်ထားတဲ့မူလရန်ပညာဆိုတာမေ့ကျင်တော့မေ့မယ်သို့တော့မူလရန်ပညာတတ်ထားလို့အလေရန်မှာလွယ်ရကူနားလေတာမဟုတ်လားအလေရန်ပညာတတ်မှအချက်တန်းကိုလိုက်နိုင်တာမဟုတ်လားကဲထတန်းတမတက္ကသူပညာကိုလွယ်လကူလိုက်နေတာမဟုတ်လားအဲ့လိုမဟုတ်ဘဲနဲ့ကြော်တက်လို့ရမရဘူးဗျာမရဘူးတဲ့အဲ့ဒါတွေကလိုက်လာတဲ့ဆိုတာ energy အနေနဲ့ရှိနေတယ်ဆိုတာကိုယ့်အကူမှန်းဆလို့ရတယ်ပေါ့အေးဒါကြောင့်မို့လို့ကံတရားဆိုတာလည်းအဲ့ဒီသဘောအဖြစ်ရှိနေတယ်လို့ဒါကြောင့်မို့တမလွန်ဘဝနဲ့ကံအကြောင်းကိုဒါအခြေခံအနေနဲ့ခေါင်းကြီးတို့ရှင်းရှိပိုင်းအနေနဲ့ရှင်းနေပြီးတော့ပြောတာလက်ရှင်ကကြားလို့ရှိရင်ရှင်ကုမာရကတ္တမနဲ့ပါတိရာဇဉ်ကဘယင်ကြီးတို့ရဲ့ဆွေးနွေးခန်းကိုတိုက်ရိုက်ပြောဒီကနေ့ကအခြေခံနားနဲ့နှက်အောင်ကြွတင်ပြီးတော့เนาะတမလွန်ဘဝနဲ့ကံအကြောင်းဆွေးနွေးခြင်းကိုရှုထောင့်ဆောင်ကနေပြီးတော့ရှင်းပြီးတော့ပြောတာเนาะအေးပါတိရာဇဉ်ကတုတ်မှလာတဲ့အတိုင်းပါရတိတုတ်မှလာတဲ့အတိုင်းရှင်ကုမာရကသမနဲ့ပါရတိရာဇဉ်ညဘုရင်ကြီးတို့ပါရတိရာဇဉ်ညဘုရင်ကြီးကကံဆိုတာမရှိဘူးတမလွန်ဘဝဆိုတာမရှိဘူးသူမယုံဘူးရှင်ကုမာရကသမကရှိတယ်သူတို့နှစ်ဦးဆွေးနွေးကြလိုက်တယ်အဲဒီဆွေးနွေးတဲ့အကြောင်းကိုလက်ဖြင့်ကသတ္တမဆက်ပြီးတော့ဟောပြီးလက်ဖြင့်ကသတ္တမနားထားအောင်နော်ဒီကောင်းပြီတရားချက်ခင်သူတို့ဒီပြိဿအပေါင်းတို့ဘုရားမြတ်စွာရဲ့ဒေသနာတော်အရဓမ္မလွန်ဘဝဆိုတာရှိတယ်။ကံဆိုတာလည်းရှိတယ်။အဲ့ဒီဓမ္မလွန်ဘဝနဲ့ကံကိုယုံကြည်ခြင်းအပြင်မိမိတို့ဟာကောင်းတာတွေကိုလုပ်ဖို့လိုအပ်တယ်။လူတော်လူကောင်းဖြစ်အောင်ကြိုးစားဖို့လိုအပ်တယ်။ဒီနောက်ဆုံးမှာဒီကံတရားတွေတဲ့ကဒီကံတရားတွေကိုဖယ်ရှားပြစ်နိုင်တဲ့စွမ်းအင်တတ္တိရှိတဲ့ကိလေသာတွေကိုဖယ်ရှားခြင်းဖြင့်ကံတရားတွေကိုဖယ်ရှားနိုင်တဲ့စွမ်းအားတတ္တိရှိတဲ့ဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ဆိုတာရှိသေးတယ်မဉာဏ်ပုံဉာဏ်နဲ့ရလို့ရှိရင်နိဗ္ဗာန်ထိအောင်ဒီအဆင့်မြင့်တဲ့ဒီသင်္ခါရတရားတွေရဲ့ချုပ်ငြိမ်းရာအဆင့်အမြင့်ဆုံး supreme happiness လို့ခေါ်တယ်တကယ်ကိုအဆင့်မြင့်တဲ့ချမ်းသာဒုက္ခဆိုတာရှိတယ်လို့ကိုယ်စီကိုယ်စီသဘောကျပြီးတော့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မအတိုင်းလိုက်နာရှင်းသုံးနိုင်ကြပါစေကုန်တည်းအာ Thank you. ချမ်းသာကြပါစေသတ္တဝါများစွာ
သေ
ရန်กว่าချမ်းသာကြပါစေ
မ
ေတ္တာရည်ချမ
်း
သံဃာချမ်း
င
ြိမ်းချမ်းကြပါစေ
မ
ေတ္တာရည်ချမ
်း
သံဃာချမ
်း
ငြိမ်းချမ်းကြပါစေသတ္တိချမ်းသာ
သတ္တ
ိချမ်းသာ
ဘုရား
သန္ဓေဖြစ်ပါစေ
ဘုရား
သန္ဓေဖြစ်ပါစေ အချစ်ကျမ်းမာ
သ
ိချမ်းသာ
ဘ
ုရားသန္ဓေဖြစ်ပါစေ
ဘုရားသန
္
ဓေ
ဖြစ်ပါစေ ဓမ္မောတရံပိဝိတ္တဝါနဝိသာတဗ္ဗေသမုခတံ အစရမရာတိတိဘောနိဗ္ဗာန ံ ယန္တုတာရောဓမ္မောသရံလောဘဒေါသမောဟစိတ်ကြောင့်ကင်းပြောက်ကြည်၏တရားစေကိုပြိဝိတဝဝန္တာရှင်းပြတောက်ကြရနာကြရကုန်သောကြောင့်ဝိတသဗ္ဗေပူဇာမျက်နှောင်ကိလေသာစေတောက်ဟူသများတို့သည်တမုအတာပိကြဘဲတွင်ရေမတည်တကဲ့သို့ကိစ္စင်ပင်ကြောက်ပင်မရအောင်ပယ်ချောက်အပ်ကုန်သည်ဟောတုစိတ္တမတည်ဖြစ်ကြပါလေကုန်သည်အစရမရံဥခြင်းလေကွာနာခြင်းလေကင်းတည်ခြင်းနဲ့ရှင်းချတော်သီတိဘဝကိလေသာဟုအုခသိင်ကင်းခြင်းရာစဉ်ဖြစ်ပေသာတော်နိဗ္ဗာန်နိဗ္ဗာန်ဟုခေါ်အေးမြတော်သူသာရဝတရားချစ်ခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ဇန်တူပါရမီအစဉ်စဉ်မြင့်တယ်မြင်၍မလင်ပုံတိဆက်ရောက်တော်မူကြပါစေကုန်သည်